ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တို့ကြားတိုက်ပွဲတွေကပိုပြီးတော့ပြင်းထန်လာနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့မုံကိုမြို့အနီးနဲ့ဖောင်းဆိုင်ဘက်မှာပါလေချောင်းကနေတိုက်ခိုက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တချိန်ထဲမှာတော့မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားအဖွဲ့တွေနဲ့စစ်ကောင်စီတို့ကြားတွေ့ဆုံမှုတွေရှိနေတယ်လို့လည်းသိရပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်ဒေသဘက်ကတိုက်ပွဲအခြေအနေကိုငင်းချမ်းပြောပြပေးပါရှင်။
ပြီးခဲ့တဲ့အပတ်ကမူဆယ်မြို့နယ်အတွင်းစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်လာတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်ဒီဇင်ဘာလ10ရက်နေ့မှာမုံကိုနယ်ဖောင်းဆိုင်ဒေသဘက်တွေမှာတိုက်ပွဲတွေပိုပြီးပြင်းထန်ခဲ့တာပါ။အဲ့ဒီတိုက်ပွဲတွေဟာဒီကနေ့မှလည်းပြင်းထန်နေသေးရှိကြောင်းမုံကိုဒေသခံတို့က VOA ကိုအခုလိုပြောပါဗျာ။ဟာ
မုံကိုတို့မြို့လုံးပတ်နေခင်နေရပါတော့။ဟာလည်းနေကြီးတဲ့စစ်တပ်တွေကမုံချင်းတို့ကတော့စစ်တပ်ကြားနေရမပြတ်ဘူးဗျာရှင်ဘော။ခုတော့လင်းနေလားပြင်းနေတာပဲ။ဒီနေ့လာပြတာတော့စနေနေ့ခွဲလာဘောနော်ဟာဆုံးစင်မှန်ရန်ဘောနော်အဲ့ဒီတော့အဲ့အဲ့ကဒေးတိုင်းခွဲလာ9နိုင်နေစပြတာဘောနော်ဟာဒီမုံကအနည်းတော့တော့ဆိုစနေနေ့တချို့တော့ပါတန်ကြတော့ဘောနော်ဟာဟာလက်နေကြီးတော့တနည်းပြောကြတယ်
ဖောင်းဆိုင်ကြီးရွာအနီးကဒေတာကန်တူကလည်းဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်ပြင်းထန်ဖြစ်တယ်ဟာမုံရံကိုပေါင်းမှုရဲ့အဖောင်းဆိုင်နဲ့ဒီပြင်းနေစပ်ဖြစ်တယ်ခုတည်းပဲကုလေဝါမြောက်နေတော့ကိုပြစ်မကြရပဲမိုးလင်းတော့စပ်ပြတော့လည်းဒီနေ့လည်းဟိုလေရင်တက်လာတာပဲအဲ့လိုလေရင်နဲ့လာပြစ်တာပဲအဲ့လိုပါပဲဆောစံနဲ့လေရင်တော့မလာဘူးဟာဒီဘက်ကမိုင်းကောင်းဝေဒင်းကအဲ့အဲ့မှာလာပြစ်တယ်ခင်ဗ
ျစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကမုံကိုဖောင်းဆိုင်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဒီနေ့ပါတော့ဆယ်ရက်နေမှာပန်လုံဘက်မှာမုံကိုပဲပေါ့နော်ပန်လုံဘက်မှာကျွန်တော်တို့ဖြစ်ခဲ့တာရှိတယ်ပန်လုံစခန်းရဲ့ရှေ့မြောက်ဝန်ပီတာ1500လောက်ပါ MND 30လောက်နဲ့ကျွန်တော်ဖြစ်ပွားခဲ့တာရှိတယ်အဲ့ဒီဇင်ဘာလ10ရက်နေ့မနေ့6နိုင်မှာဖောင်းဆိုင်မန်ရန်ရွာအနီးမှာဖြစ်ခဲ့တာရှိတယ်ဒီအဲ့10ရက်နေ့မှာမကျင်းဖြစ်ခဲ့တယ်ဒီဇင်ဘာလ17ရက်နေ့မှာမရှိဘူး12ရက်နေ့မှာမရှိဘူးဟောဖတ်ရပါမယ်က
ြ MNDA ကိုကန့်တပ်ဖွဲ့ကဒီဇင်ဘာလ10ရက်နေ့တရက်ထဲတိုက်ပွဲကြီး4ချိန်ထပ်မနေ့ဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်ခဲ့ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းကိုကန့်တက်က6ဦးဒဏ်ရာရပြီး2ဦးသေဆုံးကြောင်းသတင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲစစ်ကောင်စီအားတရုတ်နယ်စပ်အခြေစိုက်တိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့ဒီလလယ်လောက်မှာမိုင်းလားမြို့မှာတွေ့ဆုံဖို့ရှိကြောင်းလည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဒီဇင်ဘာလလယ်လောက်မှာမိုင်းလားမှာရောက်ပိုင်းမှာရှိတဲ့ EU အဖွဲ့တွေနဲ့ကျွန်တော်တို့ညီညာရေးညီနိုင်ဆွေးနွေးရေးကော်မတီနဲ့တွေ့ဆုံဖို့ရှိပါတယ်။အဓိကတော့2022ဖေဖော်ဝါရီ12ရက်နေ့က85နှစ်မြောက်ဆင်ရတုပြည်ထောင်စုနေ့ဖြစ်တဲ့အတွက်နိုင်ငံတော်ဝန်ကြီးချုပ်အနေနဲ့လည်းညီညာရေးလုပ်ငန်းစဉ်များတိုးချဲ့ဆောင်ရွက်ဖို့အတွက်ဘဝရချမှတ်ထားတာရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ညီညာရေးလုပ်ငန်းစဉ်တွေတိုးမြင့်နိုင်ရေးအခြေခံကြကြဆွေးနွေးပွားနိုင်ပါလိမ့်မယ်ဗျာ
။ KIA ကချင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒီတွေးဆောင်ရေးနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါတယ်။
အဲ့ဒါကတော့ကျွန်တော်ကဒီဘာမှမကြားဘူးခင်ဗျာ။ကျွန်တော်အခုကမဒီရနဲ့အဲ့ဒါလက်ပတ်သက်တော့ညွန်ကြားတာလည်းကျွန်တော်စီမဘာမှမရှိပါဘူးခင်ဗျာ။ကျွန်တော်ကညွန်ကြားတာမရှိတာနေမှာပါ။နော်ကျွန်တော်ကတော့ဘာမှမကြားရဘူ
း။ PSLF TNLA ခေါ်တောင်းအောင်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကတော့သူလည်းမကြားသေးတဲ့ကြောင်ပြောဆိုပြီး NDAA မိုင်းလာတပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်ကတော့တွဲဆောင်ဆွေးနွေးမယ်ဆိုတာကြားသိရပေမဲ့အသေးစိတ်မသိကြောင်းပြောပါရယ်တရုတ်မြန်မာနယ်စပ်ဒေသမှာ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ SSA ရှမ်းတမရော်မြောက်ပိုင်း MNDAA ကိုကန့်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့ TNLA တောင်းပလောင်နဲ့ AA ရခိုင်လက်နက်ကင်စတဲ့တပ်ဖွဲ့တွေကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC ကိုပူးပေါင်းဖွဲ့စည်းထားတာပါအဲ့ဒီအဖွဲ့ခုနှစ်ဖွဲ့ဟာ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာမရှိသေးပါဘူးလောလောဆယ်မှာတော့ကချင် KIA လက်နက်ကင်တပ်ဖွဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ